လာမည့်2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာပြန်လည်ရွေးကောက်ခံရရည်အတွက်သမ္မတဒေါ်နယ်ထရန့်ကနိုင်ငံခြားအစိုးရတရားရဲ့အကူအညီရဖို့ကြိုးစားခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့သမ္မတထရန့်အပေါ်တရားစွဲဆိုနိုင်ရည်တရားဝင်စုံစမ်းစစ်ဆေးမှုတရက်ကိုအောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်လွှတ်တော်မှနန်စီပီလိုစီကကြေညာလိုက်ပါတယ်သမ္မတကိုတရားစွဲဆိုရေးအစည်းအဝေးကိုထောက်ခံတဲ့ဒီမိုကရက်လွှတ်တော်အမတ်တွေများလာခဲ့ပြီးလွှတ်တော်တွင်မှာအင်ကာနေတနေ့လုံးအောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်တွေဆူဝေးခဲ့ကြပြီးတဲ့နောက်မှာနန်စီပလိုစီကအခုလိုကြေညာသွားတာပါဒီကနေ့ဒီအချိန်ထိသမ္မတရဲ့လှုပ်ရက်တွေဟာအခြေခံဥပဒေကိုစိုးစိုးရွားရွားချိုးဖောက်မှုဖြစ်တယ်လို့ပလိုစီကပြောပါတယ်သမ္မတအနေနဲ့တာဝန်ယူတာဝန်ခံရပါမယ်ဘယ်သူမှဥပဒေအထက်မှာမရှိဘူးလို့လည်းအောက်လွှတ်တော်ဥက္ကဋ္ဌကပြောဆိုသွားပါတယ်အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့ရုရှားအရေးအစင်းခန်းစားကိုအရင်ခံပြီးသမ္မတဟာတရားရေးကိုဟန်တာနှောက်ယှက်ခဲ့ပါတယ်ဆိုတဲ့အစောပိုင်းဆွဆဲချက်တွေနဲ့ပတ်သက်ပြီးသမ္မတကိုတရားစွဲဆိုနိုင်ရေးတရားဝင်စုံစမ်းစစ်ဆေးမှုစဖို့အောက်လွှတ်တော်ဥက္ကဋ္ဌပလိုစီကလက်နဲ့ချီပြီးတော့လက်မခံပယ်ချထားတာဖြစ်ပါတယ်ဒါပေမဲ့လည်းယူကရိန်းရေနံကုမ္ပဏီတစ်ခုမှတာဖြစ်သူဟန်တာဘိုင်ဒင်ကလစာကောင်းတဲ့အလုပ်ရခဲ့မှုနဲ့ပတ်သက်ပြီးအမေရိကန်ဒုတိယသမ္မတဟောင်းဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းဂျိုးဘိုင်ဒင်ကိုစုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီးကိုမကြသေးခင်ကသမ္မတထရန့်ကတိုက်တွန်းခဲ့တယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးပလူစီအပေါ်ဖိအားပေးမှုတွေလည်းဒီအပိုင်းအတွင်းပိုပြီးပြင်းထန်ခဲ့ပါတယ်ဂျိုးဘိုင်ဒင်ကဒီမိုကရက်ပါတီရဲ့သမ္မတလောင်းဖြစ်လာဖို့အလားအလာရှိပြီး2020ပြည်နှစ်သမ္မတရွေးကောက်ပွဲမှာသမ္မတထရန့်ရဲ့ပြိုင်ဘက်ဖြစ်လာနိုင်ခြင်းရှိနေတာပါသမ္မတထရန့်ဘက်ကတော့ယူကရိန်းသမ္မတနဲ့ဇူလိုင်လအတွင်းဖုံးဆက်ပြောဆိုမှုစာသားအပြည့်အစုံကိုဗုဒ္ဓဟူးနေ့မှာထုတ်ပြန်မယ်လို့ပြောဆိုထားတာပါဒါပေမဲ့လည်းပီလိုစီနဲ့တခြားဒီမိုကရက်တွေကတော့သမ္မတထရန့်ပေါ်ဆွဆွဲချက်တွေကတယ်လီဖုန်းဆက်သွယ်ပြောဆိုမှုတည်းမဟုတ်ဘူးလို့ပြောပါတယ်ဇူလိုင်လအတွင်းယူကရိန်းသမ္မတနဲ့တယ်လီဖုန်းဆက်သွယ်ပြောဆိုမှုမတိုင်ခင်ရက်ပိုင်းအလိုမှာယူကရိန်းကိုအကူအညီပေးမဲ့ဒေါ်လာတန်း400ကိုထိန်းချုပ်ထားဖို့ညွှန်ကြားခဲ့ကြောင်းသမ္မတထရန့်ကလည်းအတည်ပြုထားတာပါအမေရိကန်အထောက်ပံ့ကိုယူကရိန်းကအထူးလိုလားနေတာကိုသိရှိထားပြီးဘိုင်ဒင်ကိုစုံစမ်းစစ်ဆေးရေးဇယ်လင်စကီးကိုသမ္မတထရန့်ကဖိအားပေးခဲ့သလားဆိုတာကိုဒီမိုကရက်တွေကသိရှိလို့နေတာဖြစ်ပါတယ်